ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘာရှန်ချာကျွန်းမှာပြောင်းရွှေ့နေရချထားမဲ့အစီအစဉ်ကိုလေ့လာအကဲခတ်လို့ရတဲ့အကြောင်းကုလသမဂ္ဂအစိုးရရဲ့ရှိတယောက်ကပြောဆိုလိုက်ပါတယ်။ပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးအဖွဲ့တွေကဝေဖန်နေချိန်မှာပဲအကဲခတ်ခွင့်ပြုဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ဒုတိယကော်မရှင်နာမင်းကြီးကယ်လီကလီမန့်စ်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမနေ့ကပဲပြောလိုက်တာပါ။စီစဉ်နေပတ်သက်လို့ပုံမသိရှိလို့ကြောင်းနဲ့လက်တလော့ဆောင်ရထားတဲ့စီမံတွေကိုကုလသမဂ္ဂကကျွမ်းကျင်သူတွေလေ့လာခွင့်ပြုဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကမ်းလှမ်းထားတဲ့အကြောင်းလဲတက္ကသိုလ်တော်မှသတင်းတောက်တွေကိုပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့လက်တလော့ကော့ကစ်ဘဇားဒေသကဒုက္ခသည်စခန်းတွေမှာတိတ်နေချီတဲ့ဒုက္ခသည်တွေစုပြုံနေတဲ့အတွက်ကျန်းမာရေးလုံခြုံရေးစိုးရိမ်မှုတွေကြောင့်ခံမှန်းကြီးဒုက္ခသည်တိုင်းလောက်ကိုဘာရှာချာကျွမ်းမှာပြောင်းရွှေ့နေရချထားဖို့စီစဉ်နေကြတာပါ။အဲမဲ့မုန်တိုင်းတင်တယ်နဲ့အန်ဒီရဲ့ရှိတဲ့ကျုံးကိုပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေလှရှာမှုအဖွဲ့တွေအကူအညီပေးအဖွဲ့စည်းတွေကစိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေနေရာရင်းပြန်ပို့ရေးမြန်မာစစ်အုပ်နဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပေးမယ်။လက်တွေ့အကောင့်ထဲမှာပုံနိုင်နေပြဖြစ်နေချိန်မှာပဲပြောင်းရွှေ့နေရချဖို့စီစဉ်နေတာလည်းဖြစ်ပါတယ်။2019ခုနှစ်ထဲမှာတော့ရခိုင်ပြည်နယ်ကလူညုံရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ရိုဟင်ဂျာဆွေရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလူညုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဆွေရကတော့ဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လာတွေကိုတရားလက်မှတ်ရေးထိုးထားပါတယ်။ဒါမှမဟုတ်ဒုက္ခသည်တွေကအခြေခံအခွင့်အရေးနဲ့လူညုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ဖို့ရေးအစီအစဉ်တွေလည်းအထမမြောက်ပဲဖြစ်နေတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာဆွေရကတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမအောင်မြင်ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြစ်ပို့ထားပါတယ်။